မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီအထိ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်သူ Florida ပြည်နယ်ကထက်တန်းကျောင်းမှာလူ18ယောက်သေဆုံးတဲ့ပြစ်ခတ်မှုတွင်တနသမားကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးအခုအခါစုံစမ်းစစ်ဆေးနေပါတယ်။တောင်အာဖရိကသမ္မတအသစ်ဖြစ်အာဖရိကမြူသားကွန်ဂရက် ANC ပါတီခေါင်းဆောင်ကိုလွှတ်တော်ကဒီကနေ့ရွေးချယ်တင်မြှောက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ရင်ယိုယွင်းနေတဲ့ဥပဒေတစ်ခုလုံးကိုပြင်ရမှာဖြစ်တဲ့အကြောင်း
Common sense dictates that we cannot simply treat one symptom of our broken immigration policy in complete isolation.
We must address it. အထက်တော်အများစုခေါင်းဆောင် Mitch McConnell ရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့ကုလသမဂ္ဂမဟာမင်းကြီးကရခိုင်ရေးမှပါတွေကိုစိုးရိမ်နေတယ်လဲဆိုတာသိကြရမှာဖြစ်တယ်လို့ကချင်ပြည်နယ်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့စားတောက်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်စိုးရိမ်စရာအခြေအနေတွေကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာလူသေးပြောက်အများဆုံးပစ်ခတ်မှုတွေထဲမှာတစ်ခုပါဝင်ဖြစ်ခဲ့တဲ့ Florida ပြည်နယ်ထက်တန်းကျောင်းကပစ်ခတ်မှုမှာကျောင်းသားတယောက်ဟာကျောင်းဝင်းပြည်ပမှာစတင်ပစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းနဲ့အထိဝင်ပစ်ခတ်သလိုထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနှောထွက်ပြေးဖို့ကြိုးစားခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်မာဂျော်ရီစတုံးမန်ဒေါကလပ်စ်ထက်တန်းကျောင်းမှာလူ18ယောက်သေဆုံးပြီး16ယောက်ဒဏ်ရာရခဲ့တဲ့ပစ်ခတ်မှုမှာတနက်သမားဖြစ်တန်းတရားရှိသူဟာစီးကံဖောက်ပြက်မှုနဲ့ကျောင်းထုတ်ခံထားရတဲ့အသက်19နှစ်အရွယ်နီကိုလတ်စ်ခရုစ်ဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါတနက်သမားကတော့ကျောင်းဝင်းပြင်မှာပဲရဲတွေကခက်ခဲမရှိဖမ်းဆီးနိုင်ခဲ့ကြပါတယ်တန်းတရားရှိသူထံက AR-15 rifle တနက်တလက်နဲ့ကြီးကတ်တွေကိုတွေ့ခဲ့ရကြောင်းလည်းအခင်းဖြစ်ပေါ်ရာ Broward ခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူ Scott Isri ကပြောဆိုခဲ့ပါတယ်ပြကမှုကျွလုံတွေကိုရဲတပ်ဖွဲ့ကဖမ်းဆီးထားပြီးတနက်သမားရဲ့ internet website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်နှောင့်ယှက်ဖြစ်စရာအကြောင်းအရာတွေကိုတွေ့ရှိခဲ့ရကြောင်းလည်းပြောဆိုခဲ့တာပါ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတော့ပြကမှုကြောင့်တက်ဆိုင်ရာမိသားစုတွေပေါ်မကြုံဘူးလောက်ရက်ခတ်မှုတွေကျင်းပတဲ့အကြောင်းထိခိုက်သေးချေသူတွေနဲ့မိသားစုဝင်တွေကိုအားပေးဖို့မင်းညားကစေယုံကိုမတော်ခင်မှာပဲပြောဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်အနေနဲ့အကြမ်းဖက်မှုတွေကိုတိခတ်မှာမဟုတ်သလိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့အများပြည်သူလုံခြုံရေးအတွက်အကာအကွယ်ပေးဖို့အသင့်ရှိနေမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီဆုံးသူတွေရဲ့စာပနာတွေနဲ့မိသားစုဝင်တွေကိုစိတ်ပိုင်းဆိုင်ရာတိုင်ပင်ကူတာမှုတွေအတွက်ကုန်ကျစရိတ်ကိုပြည်နယ်ဆွေးရကအကုန်ကျခံသွားမှာဖြစ်ကြောင်းလည်းပြည်နယ်ရှိနေချုပ်ကပြောဆိုခဲ့ပါတယ
်။ဖလော်ရီဒါမှာမနေ့ကဖြစ်ခဲ့တဲ့ဒီကြောင်းရင်းပြစ်ခတ်မှုအတွင်းမှာလူပေါင်း18ခုသေခဲ့ရတာမို့အမေရိကန်ကြာဝင်တဲ့ပြစ်ခတ်မှုတမိုင်းမှာလူအသေးအပြားအများဆုံးတက်ကတစ်ခုဖြစ်သွားခဲ့ပါပြီ။အမေရိကန်တမိုင်းမှာကြာဝင်တွေအတွင်းအသေးပြောက်များတဲ့တက်ခတ်မှုကြီးပေါင်းအကျဉ်း20ရှိသွားခဲ့ပြီဖြစ်ပါတယ်။လူပေါင်း45ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကတော့1928ခုနှစ်မေလ18ရက်နေ့တုန်းကမီရှိဂန်ပြည်နယ်ဘတ်မြိုမှာအင်ယာအခွန်ငွေတွေကိုကျေးလက်ကြောင်းရံပုံငွေဖြစ်သုံးခဲ့တာအတွက်မချေနှက်တဲ့လယ်သမားအန်ဒရူးကိုဟေးကဒီကြောင်းတွေကိုပြစ်ခတ်ခဲ့ပြီးတည်တဲ့အချိန်မှာကလေးငယ်38ဦးပြင်သူဇနီးလည်းပါသွားပါတယ်။နောက်လူပေါင်း32ဦးထိတည်ခဲ့ရတာကတော့2009ခုနှစ်ဧပြီလ16ရက်နေ့မှာဗာဂျီးနီးယားပြည်နယ် Black Bucks မြို့က Virginia Tech ကျောင်းဝင်းတဲကကျောင်းဆောင်တဲ့ engineer သိပ်ပန်ဆက်မှုဆောင်နှစ်နေရာကိုစနတန်းကျောင်းသားဆွမ်ဟျူးချိုကပြစ်ခတ်ခဲ့မှုဖြစ်ပြီးနောက်ထပ်လူပေါင်း18ဦးလည်းတရားလိုရခဲ့ပါတယ်။ကျောင်းဝင်းတဲလူပေါင်း26ဦးတည်ခဲ့ရတဲ့နောက်ပြစ်ခတ်မှုကတော့2012ခုနှစ်ဒီဇင်ဘာ16မှာကော်နက်တီကတ်ပြည်နယ်နယူးတောင်းမြို့ကအသက်20အရွယ်အဒမ်လန်ဇာကသူ့မိကိုတတ်ပြီးဆန်ဒီဟုတ်မူလာတန်းကျောင်းကိုသွားပြရမှာပထမတန်းကျောင်းသူကျောင်းသား20နဲ့ကျောင်းဝန်တန်း6ဦးသေဆုံးခဲ့ရတာပါအခုတစ်ခေါက်နဲ့အလားတူရေတွက်ဖြစ်တဲ့လူပေါင်း18ဦးသေဆုံးခဲ့ရတာကတော့ဖလော်ရီဒါပြည်နယ်မှာပဲအထက်တန်းကျောင်းမှာမနှစ်2019ခုနှစ်ကအလားတူဖေဖော်ဝါရီ14ရက်နေ့မှာပဲတနက်သမားတူကပြစ်ခတ်ခဲ့တာကြောင့်နောက်ထပ်လူပေါင်း16ဦးလည်းကျောင်းတွင်းနဲ့ကျောင်းပြင်မှာဒဏ်ရာတွေရရှိသွားခဲ့ကြပါတယ်။နောက်ထပ်16ကြိမ်ပြစ်ခတ်မှုတွေထဲမှာလည်းလူပေါင်း9ဦးကနေ12ဦးထိပြည်내အသီးသီးမှာရှိတဲ့ကျောင်းမျိုးစုံမှာတည်ဆုံခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်သူရဲ့လွှဲမှုကြီးကြပ်ရေးလုပ်ငန်းတွေကိုပြည်ပြင်ပြောင်းလဲမဲ့အစီအစဉ်တွေကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့အလားအလာရှိနေပါတယ်။လွှတ်တော်မှတ်တည်ချမ်းမှာတော့တရားဝင်ထောက်ထားမှရှိပဲအမေရိကန်မှာနေထိုင်နေကြတဲ့လူငယ်တွေကိုအကာအကွယ်ပေးနိုင်ရေးနေဆက်လုံခြုံရေးတိုးမြှင့်နိုင်ရေးနဲ့အမေရိကန်မှာရရှိနေသူတွေတက်ဆိုင်ရာမိသားစုဝင်တွေကိုခေါ်ယူရမှာသတ်မှတ်ထားတဲ့စည်းမျဉ်းတွေကိုပြင်ဆင်ရေးစရာတွေပါဝင်ပြည်ပြင်ပြောင်းလဲအစီအစဉ်တွေကိုအပြိုင်ဆိုင်အစုပြုနေကြတာပါ။အမေရိကန်ကမိဘတွေနဲ့အတူကလေးဘဝမှာတရားမဝင်ရောက်လာသူတွေကိုနိုင်ငံသားခံယူခွင့်ရနိုင်မဲ့အစီအစဉ်ပါဝင်လွှဲမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုသဘောတူညီမှုရခဲ့ကြောင်းလဲမနေ့နောက်ပိုင်းကပဲ Republican နဲ့ Democrat လွတ်တော်အမှတ်16ဦးကကြေညာထားပါတယ်။နေဆက်လုံခြုံရေးအတွက်ရှိလာမဲ့ဆယ်နှစ်အတွင်း American Dollar 25 Billion 30ဝန်းပြည့်ဖို့လဲဥပဒေချမ်းမှာထည့်သွင်းထားသလိုတချိန်မကရာဇဝတ်မှုကျူးလွန်မှုတွေအမျိုးသားလွန်ခြုံရေးကိုချင်းချောက်နိုင်သူတွေနဲ့ဇွန်လနောက်ပိုင်း American ကိုတရားဝင်ဝင်လာသူတွေနဲ့ပတ်သက်တဲ့စည်းမျဉ်းတွေလဲပါဝင်ပါတယ်။သမ္မတ Donald Trump ကတော့ American ငွေရောက်နေသူတွေကမိသားစုဝင်တွေကိုခေါ်ယူနိုင်ခွင့်ပြုထားတာတွေကိုကန့်သတ်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစားအလောက်ကန်အရေးချင်းရှိသူတွေကိုဦးစားပေးလက်ခံမှုတွေပါဝင်မဲ့လွှဲမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်တွေကိုအားပေးနေတာပါ။အမေရိကန်ပြည်သူတွေအတွက်အထိပ္ပယ်ရှိတဲ့လွှဲမှုကြီးကြပ်ရေးအစီအစဉ်တွေကိုချမှတ်ဖို့လွှတ်တော်အမတ်တွေတာဝန်သိသိစောင့်ရကြဖို့လဲအင်ပီရောကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။တယ်လို့တော့လူများစု Republican ခေါင်းဆောင် Mitch McConnell ကလည်းသမ္မတရဲ့တိုက်တွန်းချက်အတိုင်းပြည်ထောင်စုအစိုးရရဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုပြင်ဆင်ဖို့တိုက်တွန်းပြောဆိုခဲ့တာပါ။လွှတ်တော်ထဲမှာလူနည်းစုဖြစ်တဲ့ Democrat တွေကတော့ကလေးဘဝမှာမိဘတွေနဲ့အတူ American ကိုတရားမဝင်ရောက်လာသူတွေကိုခုလုံးလုပ်ပြီးလူမှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုနေကြပါတယ်
။ American သမ္မတ Donald Trump ရဲ့ထိတ်တန့်လက်ထောက်ဖြစ်တဲ့ရော့ပေါ်တာကို FBI ထောက်လှမ်းရေးဘက်ကအင်တွင်အကြမ်းဖက်မှုကျူးလွန်ခဲ့တယ်လို့ထောက်ပြခဲ့ပေမဲ့အင်ဂျီရောကဘာကြောင့်တနှစ်နီးပါးဆက်တာဝန်ပေးခဲ့တဲ့အပေါ်လွှတ်တော်ကော်မတီတစ်ခုကစုံစမ်းစစ်ဆေးနေပါပြီ။ပြီးခဲ့တဲ့ပတ်မှာနှုတ်ထွက်ခဲ့တဲ့အင်ဂျီရောဝန်ထမ်းရှိရာတွင်မှုပေါ်တာရဲ့အရင်စနစ်နှုတ်ကအခုလိုကြမ်းဖက်ခံခဲ့ရတယ်လို့စွပ်စွဲခဲ့တဲ့အစီရင်ခံစာကို2019မနစ်မတ်လတည်းကအင်ဂျီရောကိုတင်ပြထားပြီးဖြစ်တယ်လို့ FBI အကြီးအကဲ Christopher Ray ကဒီပတ်လွှတ်တော်စုံစမ်းရေးကော်မရှင်ကိုထုတ်ပြောလိုက်တာပါအခုလွှတ်တော်ဘက်ကစုံစမ်းစစ်ဆေးမှုမှာအခရာကျနေတာကတော့ပေါ်တာရဲ့အထက်ရာရှိဖြစ်ပြီးသမ္မတ Trump နဲ့လည်းအနီးကပ်ဆုံးလိုရတဲ့အင်ဂျီတော်ရာရှိချုပ် John Kelly ရဲ့အခန့်ကဏ္ဍနဲ့သူဒီ FBI American စုံစမ်းစစ်ဆေးပြည်သူရဲ့အစီရင်ခံစာပါဆွဆွဲချက်ကိုဘယ်အချိန်စသိခဲ့လဲဆိုတာပါ New Mexico ပြည်နယ်အထက်လွှတ်တော်မှ Martin Heinrich ကိုသတင်းထောက်သူကဒီရာရှိချုပ် Kelly အနေနဲ့ရောဒီကိစ္စတာဝန်ရှိမှုအတွက်နှုတ်ထွက်ပေးသင့်ပါလားလို့မေးရမှာအမတ် Heinrich ကလုံးဝနှုတ်ထွက်သင့်တယ်လို့ပြင်းပြင်းထန်ထန်ပြန်ပြောလိုက်ပါတယ်။အမတ် Heinrich ကဆက်ပြီးဘာလို့လဲဆိုတော့ဒီအခြေအနေကိုအများပြည်သူမသိအောင်သူတို့ပူးပေါင်းကြံစည်ဖုံးကွယ်ခဲ့ကြတယ်လို့သူယူဆမိတာကြောင့်ဖြစ်တယ်။ဒါကဆက်စုပ်ရင်ရှားပွဲရာဖြစ်ပြီးအခုလိုအင်တွင်အကြမ်းဖက်မှုစူးစူးဝါးဝါကျူးလွန်ထားတယ်လို့အခိုင်အမာဆွဆွဲခံရသူမျိုးကိုအင်ပြည်တော်ကလုံးဝမထားသင့်ဘူးလို့ဆိုပါတယ်။အင်ပီရောဘက်ကတော့အရာရှိချုပ်ကယ်လီအနေနဲ့ဒီအိမ်တွင်းကြမ်းဖက်မှုဆဆွဲချက်တွေကိုပြည်ထောင်သတင်းစာတစ်စောင်မှပြီးခဲ့တဲ့ဘက်ကပါလာမသာစသီးရတာပါလို့ထုတ်ပြောထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်အာဖရိကသမ္မတအဖြစ်အာဖရိကမျိုးသားကွန်ဂရက် ANC ပါတီခေါင်းဆောင်ဆရဲရမာဖိုဆာကိုလွှတ်တော်ကဒီနေ့ရွေးချယ်တင်မြှောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှ ANC ပါတီခေါင်းဆောင်ဖြစ်လာခဲ့တဲ့သူ့အနေနဲ့အာဏာရပါတီခေါင်းဆောင်ဖြစ်သမ္မတတာဝန်ယူသွားမှာပါ။နိုင်ငံရေးပြဿနာတွေကြုံခဲ့ရပြီးတဲ့နောက်သမ္မတချက်ကော့စုမှရာဇဝတ်ချက်ချင်းနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပြီးနောက်တည့်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတတစ်ကိုရွေးချယ်တင်မြှောက်မှာလည်းဖြစ်ပါတယ်။အသက်85နှစ်အရွယ်ဇူမာကတော့ကိုနှစ်ချာသမ္မတတင်တန်းတွင်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးတာတွေအချင်းပြေချဆမှုဆွဆွဲချက်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်မှာပဲပါတီခေါင်းဆောင်တွေရဲ့ PR တွေကြားမနေ့တုန်းကပဲနှုတ်ထွက်သွားခဲ့တာပါ။သမ္မတဟောင်းဇူမာပေါ်ဆွဆွဲချက်တွေထဲမှာတော့အစိုးရဖွဲ့နေဝင်တွေကိုရွေးချယ်ရမှာတောင်အာဖရိကနိုင်ငံကဩစာကြီးမားတဲ့ဂုပ္တာမိသားစုရဲ့အချိန်ဝါနဲ့စွပ်ဖက်မှုတွေကိုခွင့်ပြုခဲ့တာသူ့ရဲ့တည်ထောင်အိမ်ကိုမွမ်းမံပြင်ဆင်မှုပြည်သူပိုင်ငွေဒေါ်လာ30,000,000လောက်သုံးစွဲခဲ့တာတွေလည်းပါဝင်ပါတယ်ရာဟုကနှုတ်ထွက်ကြောင်းကြေညာတဲ့မိနစ်30ကြာမင်းကမှာတော့ရာဟုကနှုတ်ထွက်ဖို့သူ့ဘော ANC ပါတီက PR ပေးတာမတရားတဲ့အကြောင်းသမ္မတဟောင်းဇူမာကပြောဆိုခဲ့တာပ
ါဇင်ဘာဘွေနိုင်ငံမှာတော့သမ္မတရောဘတ်မူဂါဘီရဲ့ကာလကြာရှည်အုပ်စိုးမှုဆုံးခန်းထိုင်အောင် ဇွန်းနပွဲကြီးစွာနဲ့ကြိုးပမ်းခဲ့သူဒီမိုကရေစီတက်ခံခေါင်းဆောင်မော်ဂန်ရှန်ဂရိုင်းကွယ်လွန်သွားပါပြီ။ဆယ်စုနှစ်တွင်နဲ့အုပ်စုလာခဲ့ပြီးတဲ့နောက်ဖိအားပေးမှုတွေကြောင့်ရောဘတ်မူဂါဘီနှုတ်ထွက်သွားပြီးလာပိုင်းအကြာမှာပဲမော်ဂန်ရှန်ဂရိုင်းလည်းကွယ်လွန်သွားတာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ရှန်ဂရိုင်းဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးမနေ့ကတောင်အာဖရိကနိုင်ငံမှာကွယ်လွန်သွားတာပါ။မော်ဂန်ရှန်ဂရိုင်းဟာဇင်ဘာဝေနိုင်ငံရဲ့ပြောင်းလဲတာဝန်ကိုသူ့ဘဝနောက်ဆုံးချိန်ထိပြင်းပြင်းထန်ထန်လှုပ်ဆောင်သွားခဲ့သူပါ။သူဟာ MTC လို့ခေါ်တဲ့ဒီမိုကရေစီပြည်ပြောင်းရေးလှုပ်ရှားကူးပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲခံရတဲ့အထိဥဆောင်နေခြင်းမရှိခဲ့ပေမဲ့သူ့ရဲ့လှုပ်ဆောင်ချက်တွေဟာဒီမိုကရေစီရရှိရေးအတွက်အရေးကြီးတယ်လို့သူ့ကိုထောက်ခံသူတွေကဆိုပါတယ်။မော်ဂန်ရှန်ဂရိုင်းဟာအာနာရှင်မူဂါဘီကိုပထမဆုံးစတင်ဆန့်ကျင်ရတဲ့တတိရှိသူဖြစ်တယ်လို့လည်းသူ့ရဲ့ MTC အဖွဲ့ဝင်အော့စတင်မိုယိုကဆိုပါတယ်။မော်ဂန်ရှန်ဂရိုင်းဟာရောဘတ်မူဂါဘီရဲ့ညီပေါင်းဆွေရမှာပါဝင်ခဲ့ပြီးဝန်ကြီးချုပ်အဖြစ်2009ကနေ2013အထိဆောင်ရွက်ခဲ့တာပါ။ဒီရုပ်လက်အတွက်လူတို့ကြာဝေဖန်ပြောဆိုမှုတွေတော့ရှိခဲ့ပြီးညွန်ပေါင်းအဖွဲ့လည်းနောက်ဆုံးပြတ်သွားခဲ့ရပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံပျောက်ချင်းမြို့မှာကျင်းပနေတဲ့ဆောအစီအိုလံပစ်အားကစားပြိုင်ပွဲအမျိုးသမီးနှင်းလျှောစီးပြိုင်ပွဲမှာအမေရိကန်ကမီခေလာရှက်ဖရင်ရွှေစိတ်ဆုစုကူသွားပါတယ်။နော်ဝေနိုင်ငံကရန်ကေးမိုဝင်ကဲကို 3.4 စက္ကန့်နီးပါးနဲ့အနံ့ရရှိသွားခဲ့တာပါ။ဒါဆိုရင်2014ဆိုချီအိုလံပစ်မှာနှင်းလျှောစီးရွှေစိတ်ဆုကူခဲ့တဲ့အမေရိကန်အားကစားမယ်အတွက်ဒုတိယမြောက်အိုလံပစ်ရွှေစိတ်ဆုလည်းဖြစ်ပါတယ်။လေပြင်းတက်ကပ်ပြီးအေးရက်လွန်ကဲလွန်တဲ့အတွက်ဒီသတင်းပတ်ဆောရီမှာရွှေဆိုင်ထားတဲ့အမျိုးသမီးနှင်းလျှောစီးပွဲစဉ်ကိုဒီကနေ့ကျင်းပရမှာအီတလီနိုင်ငံကဖက်ဒရီကာပရစ်နန်ကတော့တတိယဖြစ်နေရွှေစိတ်ဆုရရှိသွားခဲ့တာပါ။အ
ာဖရိကအမေရိကတောင်ပိုင်းနဲ့အလဲပိုင်းတွေမှာချင်းချောင်းကူးဆက်ပြီးအသက်အန္တရာယ်ကြီးတဲ့ yellow fever လို့ခေါ်တဲ့ငန်းဝါအဖျားရောဂါအတွက်ကာကွယ်ဆွေးအပြည့်မလို့တော့ပဲတစ်စိတ်တစ်ပိုင်းရှော့ပေးတာနဲ့ကိုထိရောက်နေတယ်လို့အသိတွေ့ရှိလိုက်ပါတယ်။ဘရာဇီးနိုင်ငံမှာဒီငန်းဝါရောဂါကပ်သွင်းဖြစ်နေတာကိုထိ ंछ ွနိုင်ရဲ့အကြီးမားဆုံးလူထုကာကွယ်ဆေးထုတ်လုပ်ငန်းတွေဆောင်ရွက်နေစဉ်ဒီကာကွယ်ဆေးပြက်လက်လာခြင်းလေလံမှုတစ်တခုမှအခုလိုတွေ့ရှိလိုက်တာပါ။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ရတဲ့ဒီငန်းဝါရောဂါကာကွယ်ဆေးကိုအပြည့်ထိုးရင်တစ်သက်လုံးကာကွယ်နိုင်တာကိုတော့အရင်သိထားပြီးသားပါ။ဒါပေမဲ့အခုလေလံမှုတစ်ထက်မှာတော့ဒီကာကွယ်ဆေးရှော့ပေးတဲ့အခါမှာလည်းဒီကူးစက်ရောဂါပိုးတွေကိုသတ်ဖို့လုံလောက်တဲ့ antibody ပြည့်လုံစွာပစ္စည်းတွေထွက်လာတယ်လို့တွေ့ရှိလိုက်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့အမေရိကန်လူဝင်မှုတိကျရေးဆိုင်ရာအခြေအတင်အငင်းပွားနေတဲ့အကြောင်းနဲ့စပါမယ်ရှင်။အမေရိကန်အထက်လွှတ်တော်မှလူဝင်မှုတိကျရေးအစိုးပြချက်တွေကိုစပြီးတော့ဆွေးနွေးနေပါပြီ။ဒါပေမဲ့အမေရိကန်ကိုကလေးဘဝကလေးကတရားမဝင်ရောက်လာခဲ့ကြတဲ့လူငယ်ရွှေ့ပြောင်းစစ်တပ်တဲ့တမရှစ်တန်းအတွက်အဖြစ်တစ်ခုထွက်လာရေးနှိစက်တဲ့အလားလာတော့မရှိသေးပါဘူး။အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့သူတွေကိုဌာနေပြန်ပို့မဲ့ရေးကနေကာကွယ်ပေးထားတဲ့ဒါကအစီအစဉ်မှာပါဝင်သူတွေအတွက်မလ9ရက်နေ့နောက်ဆုံးရက်သတ်မှတ်ပြီးဆွေးနွေးဖို့ကိုလည်းအထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကွန်နယ်ကအတိုင်းအတာတစ်ခုထိသာကြေပြူထားတာကြောင့်အချိန်လွန်သွားနိုင်တဲ့အနေအထားလည်းရှိနေပါတယ်။ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းတောက် Catherine Jepson ရဲ့လွှတ်တော်အဆောက်အုံ Capital Hill ကနေသတင်းပေးပို့ထားတာကိုတော့မတ်တင်ဂီထိုက်ကပြောပြမှာပါရှင်
။ Dreamers တွေလို့ခေါ်ကြတဲ့အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်ရွှေပြောင်းသူတွေအရေးဒီသတင်းဘက်ကမှအဖြေတစ်ခုရလာဖို့လွှတ်တော်အမတ်တွေကလိုလားနေကြတာပါ။ဒါပေမဲ့ဘယ်လိုစကြမလဲဆိုတဲ့အပေါ်မှာသဘောတူညီမှုမရဖြစ်နေကြပါတယ်။အထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
The common sense dictates that we cannot simply treat one symptom
ပျက်စီးနေတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒမှာကိစ္စတစ်ခုတည်းကိုပဲကွက်ပြီးပြင်လိုက်ုံနဲ့မရနိုင်ဘူးဆိုတာကရှင်းပါတယ်အခြေခံကြတဲ့ပြဿနာတွေကိုဖြေရှင်းကြရမှာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေရဲ့ရိုးရိုးမှုတွေကိုပြင်ဆင်ရမှာဖြစ်ပါတယ
်ဒါကအစီအစဉ်ကိုပြင်ဆင်ဖို့အတွက်အပြန်အလှန်အပြင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးအစဉ်အဆက်ပြောင်းလဲရေးအလုပ်လုပ်ခွင့်နဲ့နေဆက်လုံခြုံရေးတို့ပေါင်းစည်းပါဝင်တဲ့ဥပဒေချမ်းတွေကတော့အထက်လွှတ်တော်မှာတစ်ချိန်မှာဆွေးနွေးရမယ့်ကိစ္စလို့ဒီမိုကရက်တွေကပြောကြပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်ရောဘတ်မနန်ဒက်စ်ကအခုလိုပြောပါတယ်
။ We're not here to debate comprehensive immigration reform.
ဒီသတင်းမှတ်မှာတော့လူဝင်မှုကြီးကြပ်ရေးအလုံးစုံပြည်ပင်ပြောင်းလဲမှုကိုဆွေးနွေးဖို့မဟုတ်ပါဘူး။အမေရိကန်ဥပဒေအရရှိနေပြီးသားပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေကိုဆွေးနွေးဖို့လည်းမဟုတ်ပါဘူး။မျိုးတော်ဝင်နေသူတို့မျိုးတွေကိုဘယ်လိုစီမံနေလဲရဲတွေဘယ်လိုလုပ်နေလဲဆိုတာကိုဆွေးနွေးဖို့လည်းမဟုတ်ပါဘူးကျွန်တော်တို့အနေနဲ့ Dreamers တွေကိုကာဝယ်ဖို့ဖြစ်ပါတယ်ဒါကအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကအဆုံးသတ်လိုက်တာကြောင့်ဖြစ်လာတဲ့ပြဿနာကိုဖြေရှင်းဖို့ဖြစ်ပါတယ်
ဒါကာစီစဉ်မှာပါဝင်သူတွေကိုနိုင်ငံသားဖြစ်ခွင့်လမ်းဖွင့်ပေးမယ်ဆိုရင် Republican တွေဘက်ကလည်းနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးအဆင့်ဆင့်ကိုတခြားနယ်ပယ်တွေနဲ့ချိန်ညှိလိုနေကြတာဖြစ်ပါတယ် Republican အထက်လွှတ်တော်အမှ Tom Tillis ကအခုလိုပြောပါတယ်
We're about 3/4 of everybody that come to this country come purely because
ဒီနိုင်ငံကိုလာရောက်ကြတဲ့၄ဘုံ၃ဘုံကမိသားစုဆက်နွယ်မှုတစ်ခုတည်းနဲ့ဝင်ရောက်လာတဲ့လူဝင်မှုကြီးကြပ်ရေးစနစ်မျိုးဖြစ်နေပါတယ်ကျောင်းရရွေးချယ်သလိုဖြစ်နေပြီးဒါကနိုင်ငံတစ်ခုအနေနဲ့စီးပွားရေးလိုအပ်ချက်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီးပွားရေးလုံခြုံရေးတို့နဲ့လည်းဘာမှသက်ဆိုင်မှုမရှိပါဘူ
းတစ်ဖက်ဖက်ကနိုင်ငံရေးအောင်ပွဲအဖြစ်အမျက်ထွက်သွားမဲ့အရေးကိုလည်းနှစ်ဖက်စလုံးတို့ကမလိုလားချပါဘူးဒီမိုကရက်အထက်လွှတ်တော်အမတ်ဒစ်ဒါဗင်ကအခုလိုပြောပါတယ
် We will not stand by and allow dreamers to be held
ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကြီးတစ်ခုလုံးမှာ dreamer တွေကိုတရားခံအဖြစ်အသုံးပြုတာမျိုးခွင့်ပြုမှာမဟုတ်ပါဘူး
အလေလက်သဘောထားရှိသူတွေကတော့ရှေ့ဆက်နိုင်မဲ့တခုတည်းသောနီလအနေနဲ့နေဆက်လုံချုပ်ရေးနဲ့အပြန်လှန် Dreamer စေကိုကာကွယ်ပေးရေးပါတီကြီးနှစ်ရပ်တို့ရဲ့ဥပဒေချမ်းကိုညှိနှိုင်းနေကြပါတယ် Brookings Institute က Molly Reynolds ကအခုလိုပြောပါတယ်
The big question then would be if it got 60 votes in the Senate
အချက်လို့တော့မှာထောက်ခံမဲ့60ရခဲ့မယ်ဆိုရင်တော့အောက်လွှတ်တော်ကိုရောက်သွားတဲ့အချိန်မှာအလားအလာဘယ်လိုရှိလာမလဲဆိုတာကပြဿနာပါအလို့တော်ကအများစုဘက်ကဒီဥပဒေချမ်းကိုထောက်ခံနိုင်တဲ့အခြေအနေကတိတ်ပြီးကောင်းတယ်လို့ထင်ပါတယ်။ဒါပေမဲ့တကယ်တကယ်တမ်းအလို့တော်အများစုလွတ်တော်အမတ်တွေကဒါကိုထောက်ခံပါမလားဆိုတာပဲဖြစ်ပါတယ်
။ဂျာတာပရင်းနေမှာလွတ်တော်ချင်းပါပြီးသတင်းတပတ်နားရက်ဖြစ်တာကြောင့်ဥပဒေချမ်းတွေဆွေးနွေးညှင်းခုန်ဖို့ကတော့အချိန်မလောက်မငါဖြစ်နေပါတယ်ရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးနေရပ်ပြန်နိုင်ရေးကိစ္စမှာအဟံအတားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကအဓိကထားဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတင်ပြခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာဂရက်ဘက်ရှီယာကကူဝိတ်မှာရောက်ရှိစဉ်ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တွေ့ဆုံမေးမြန်းချက်အပြည့်အစုံကိုဒေါ်လာလတ်တန်းနဲ့ကိုကျော်ကျော်သိန်းတို့ကတင်ဆက်ထားပါတယ်ရှင်။
Finally, Secretary General, I wanted to ask you about Myanmar. On Tuesday, your refugee chief, Filippo Grandi, he told
us security council. We must go to Myanmar and talk to the conditions are not good. In this case, Dr. Mahaminji Filippo Grandi, the government of the government, said that the government of 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 the ဒါကြောင့်တွေးမှုချုပ်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ပြောဆိုတာရှိပါသလားစိတ်ပြည့်မိပါသလားဒီကိစ္စကိုကင်တွေဖြေရှင်းရမှာဒေါအောင်ဆန်းစုကြည်အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါလေသူနဲ့မကြသည့်မိကတွေးမှုချုပ်စကားပြောခဲ့ပါသည်လားအထူးအကြံပေးပုဂ္ဂိုလ်ကခန့်အပ်ဖို့အစီအစဉ်ရှိပါသည်လားဆိုတာသိချင်ပါလေ
Yes the special advisor will be soon appointed But the central question that Filippo Grandi raised is the
ဟုတ်ပါတယ်အထူးကြံပေးပုဂ္ဂိုလ်ကိုမကြာမီခန့်အပ်မှာဖြစ်ပါတယ
်
ဒါပေမဲ့ Filippo Grandi အဓိကမေးခွန်းထုတ်ခဲ့တဲ့အချက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရာရင်းပြန်ပိုင်ခွင့်သူတို့ဆန္ဒလျောက်ဒေကင်းစွာနဲ့တိခါရှိရှိပြန်ပိုင်ခွင့်ကိုမဖြစ်မနေအတိမတ်ပြုရမယ်လို့ကုလသမဂ္ဂကယူဆပါတယ်သူတို့တွေပြန်ရမှာလဲစခန်းမျိုးကိုပြန်တာမဟုတ်ဘဲထွက်ပြေးလာခဲ့တဲ့နေရာရင်းကိုပြန်နိုင်ကြဖို့လိုအပ်ပါတယ်ဒီချက်ပြမြောက်နိုင်ဖို့ကရင်းနှီးမြှုပ်နှံမှုအတော်လေးလိုအပ်ပါတယ်ဖြစ်စည်းခံခဲ့ရတဲ့ဒီကိုပြန်တိဆောက်ပေးဖို့တောင်မကဒုက္ခတွေပြန်လာကြတဲ့အခါမှာမကြောက်ရွံ့ဘူးလေပြန်လည်တင့်မြတ်ရေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်သူတို့ကိုနှင်ထုတ်ခဲ့တဲ့လူငယ်ရေးတပ်တွေအနေနဲ့လက်တုံမပြန်ဘူးဆိုတာကိုလည်းအာမခံချက်ရရှိဖို့လိုပါတယ်ဒီလိုမျိုးရင်းနှီးမြှုပ်နှံမှုကိုမြန်မာအစိုးရကလုံမပေးတာတွေ့ရပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုကိုမလုပ်ဖဲနဲ့တော့လူတွေဖြစ်စေခြင်းနဲ့ဒုက္ခတွေအဆုအဝေးလိုက်ပြန်ဖို့အခြေအနေဖြစ်လာဖို့တိတ်ကိုခဲခြင်းပါလိမ့်မယ် လူကင်ဇာတွေကအများကြီးကြံနေပါသေးတယ်။မြမဆူအနေနဲ့လူကင်ဇာတွေကိုအချိန်ဆွဲမနေသင့်ဘူးဆိုတာကိုနားလည်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒုက္ခတွေပြန်လာနိုင်စေတဲ့အခြေအနေကိုဖန်တီးရမှာအဆူရကလေးလေးနက်နက်ပါဝင်ဖို့လိုအပ်ပါတယ်။ဝမ်းနည်းစရာကဒီလိုလှုပ်ဆောင်ရမှာခံယူချက်နဲ့တတ်သည့်မပြနိုင်သေးတာတွေ့ရပါတယ်။ကျွန်တော်တို့သိကြတဲ့အတိုင်းအဲ့ဒီမှာရှိတဲ့လူအများစုကရူဝင်ညာတွေကိုစန့်ကျင်ကြတာတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေအနေနဲ့ကွဲပြားတဲ့အမြင်တွေကိုကျော်လွှားနိုင်ဖို့တတ်သိရှိဖို့လိုအပ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံမှာရူဝင်ညာတွေရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိလိုပါပဲ
။ဒါပေမဲ့လို့ပြည်내တည်မြဲရေးဆွေးနွေးမှုတွေညီညွတ်ဖို့ဆွေးနွေးမှုတွေဟာအစီအစဉ်ချမှတ်လှုပ်ဆောင်ရတာမှုနှစ်တွေကြာတတ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒီရူဝင်ညာတွေကဒီအတော်တွေမှာဘာတွေဘယ်လိုနေထိုင်ကြမလဲဆိုတာသိချင်ပါလေ
Now but there are many things that can be done much more quickly than years. I mean there is physical reconstruction.
ညတွေကြာမှာဖြစ်ပေမဲ့ပုံပြီးမြန်မြန်ဆန်ဆန်လုပ်နိုင်တာတွေအများကြီးရှိပါတယ်။လူပိုင်းဆိုင်ရာပြန်လည်ထူထောင်ရေးလုပ်နိုင်တယ်လို့လူဝင်ကြော်တွေနဲ့ဒေသခံလူအဖွဲ့အစည်းနှစ်ရပ်စလုံးကိုပန့်ပိုးမဲ့ဆောင်ရွက်ချက်တွေကိုလုပ်နိုင်ပါတယ်။ဒီလိုလှုပ်ခြင်းအပြင်ဒီပေါ်ဆောင်မှုမှာသူတို့အတွက်လည်းအကျိုးတစ်ခုခုရမယ်ဆိုတာကိုလူတွေကနားလည်လာနိုင်ကြပါတယ်။ဒါအပြင်ပြန်လည်တင့်မြတ်ရေးမှာနှုတ်နယ်ပဲကမ်းလှမ်းတာမျိုးမဟုတ်ပဲဂျင်းနီမျိုးနံမှုတွေကတဆင့်လူတွေအတူတကွနေထိုင်ကြခြင်းအပြင်လူနေမှုဘဝလည်းတိုးတက်လာမယ်ဆိုတာကိုသဘောပေါက်လာကြမှာဖြစ်ပါတယ
်။ဒါကြောင့်လက်တွေ့ကြပြောမယ်ဆိုရင်ရိုဟင်ဂျာတွေစပြီးပြန်နိုင်ကြဖို့အချိန်ဟာဘယ်လောက်ကြာမယ်လို့ထင်ပါတယ်လဲ
I think that in small numbers there are things that can be done relatively quickly
ကျွန်တော်ထင်တော့မြန်မြန်နဲ့နည်းနည်းစီလုပ်နိုင်မယ့်အရာတွေရှိပါတယ်။ဒုက္ခသည်တွေအစုအဝေးလိုက်ပြန်လာဖို့ဖော်ဆောင်မှုမှာကမ္ဘာရဲ့နေရာမျိုးမျိုးမှာဒုက္ခသည်များဆင်ရမာမင်းကြီးရုံးကနေအတိုင်းအတာမျိုးမျိုးနဲ့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။စနစ်တကျလုပ်မယ်ဆိုရင်တစ်ခါတလေနှစ်နှစ်သုံးနှစ်အထိကြာနိုင်ပါတယ်။ဒါပေမဲ့အစီအစဉ်6လှုပ်ဆောင်ရပါမယ်။ရင်းနှီးမြှုပ်နှံရပါမယ်။အောင်မြင်နိုင်ဖို့သိတ်ကိုလေးလေးနက်နက်ကြိုးပမ်းဖို့လိုအပ်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်နေရာရင်းပြန်လာကြသူတွေပြန်ပြီးထွက်ပြေးသွားကြမယ့်အခြေအနေမျိုးဖြစ်လာနိုင်တဲ့အန္တရာယ်ရှိပါတယ်။ဥပမာဒီလိုအခြေအနေမျိုးကိုဆူဒန်တောင်ပိုင်းမှာကျွန်တော်တို့တွေ့ခဲ့ရပါတယ်။ယူနီစီယာမှာကျွန်တော်တို့လို့ဖို့ကံပဲတွေနဲ့ကျွန်တော်ကူညီခဲ့ဘူးပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေမှာအချက်လက်တွေအများကြီးရှိပါတယ်။တောင်ဆူဒန်မှာလူ9သိန်းလောက်ပြန်ဖို့ကျွန်တော်တို့ကူညီပေးခဲ့ဘူးပါတယ်။အခုတောင်ဆူဒန်ကနေပြန်ထွက်ပြေးသွားတဲ့ဒုက္ခသည်တသန်းကျော်ရှိနေပါပြီ။ဒီလိုအခြေအနေမျိုးကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကြုံရတာမျိုးကျွန်တော်တို့မလိုလားပါဘူး။
ဒေါ်လာလာဒန်နဲ့ကိုကျော်ကျော်သိန်းတို့တင်ပြခဲ့တာပါရှင်။အခုကချင်ပြည်နယ်ဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်တွင် KIA နဲ့တပ်မတော်တို့ကြားတကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲအတွင်းစွန်ပရာဘွန်မြို့နယ်ဆလန်ရန်နဲ့အင်ဒွန်ရန် IDP စခန်းနှစ်ခုကစစ်ဆောင်ရွာသားတွေဟာတောတောင်ထဲမှာတလကျော်ကြာနေပြီဖြစ်လို့စားတောက်နေထိုင်ရေးအခက်တွေ့နေကြပါတယ်။အထူးသဖြင့်အမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ကလေးငယ်တွေပညာရေးအတွက်စိုးရိမ်နေရတဲ့အကြောင်းစခန်းတာဝန်ခံတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တို့ဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ကချင်ပြည်နယ်ဆွန်ဘရာပုံမြို့နယ်ကဆလန်ရန်အင်တွန်ရန် IDP စခန်းတစ်ခုကစစ်ပြေးတောကတဲ့တထောင်ကျော်ဟာတောတောင်ထဲမှာထပ်မံတင်းရှောင်နေရပြီးစားဝတ်နေရေးအတွက်ခက်ခဲရှိနေတယ်လို့ဆလန်ရန်စခန်းတာဝန်ခံဦးခွန်းလကပြောပါတယ်
လောလောဆယ်တော့တောထဲမှာပဲကိုယ်ရင်ထောင်တဲ့ကိုယ်အဆင်ပြေတယ်လို့နေကြတာပေါ့နော်သောဝနေရကတော့ခုရှိတဲ့တောင်ရကပေါ်ထားတဲ့စပားတွေနဲ့စားနေကြပါလေ။ရှိတာလေးတွေညှစားပြီးမှလူဦးရေဆက်ပြီးမှတို့တို့ညှစားပြီးမှနေကြတာပေါ့။အဲလူဦးရေကနှစ်ခုပေါင်းအကုန်လုံးဆိုရင်တော့တထောင်ကျော်တယ်ခင်ဗျ။မိမိနဲ့ကလေးကြတော့ဆောင်းကလည်းမကုန်သေးတော့နိမိတ်တွေ့တော့မရှိကြဘူးပေါ့။ချားတာနာတာတွေလည်းရှိနေကြပါလေဒီမှာ။ခြေဝါးကလည်းတိတ်မရှိဘူးဆိုတော့ဒီတိုင်းနေနေကြတယ်နော်။
ဒီစစ်ဆောင်တဆောင်ကျော်ဟာဇန်နဝါရီလ3ရက်နေ့ကတမ်ဘရော်နဲ့ KIU တို့အကြားဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်တောတောင်ထဲမှာတင်းချောင်လေရတာတလကြာမိပြီဖြစ်ပါတယ်။ဆလန်ရန်နဲ့အင်တွန်ရန်ဘက်ကစစ်ရေးချင်းတွေကိုတော့ဥခွန်လကခုလိုပြောပါတယ
်။သူတို့ရွာထဲမှာဒီမှာစစ်တပ်ကပြစ်တဲ့ရောလက်နက်ကြီးတွေစတယ်ပြီးမှဟိုလက်နက်ငယ်တွေလည်းဆက်မပြတ်ပြစ်နေတဲ့အခါကျတော့ဘုံလုံးကတောထဲကိုပဲပုံးပြီးမှဆက်ပြေးသွားကြတာပေါ့။ကျွန်တော်တို့ကလည်းမှာတော့အခုဖြစ်နေကြတယ်ပွဲကတော့မိခမင်းရဲ့ဟိုဘက်ကမှာတော့ဖြစ်နေကြတယ်ပွဲနေစွန်ပါစစ်တပ်နဲ့ KIA တို့ပေါ့
စစ်ဆောင်သူတွေထဲမှာကြောင်းနေရွယ်ကလေးတွေ300ကျော်ရှိနေပါတယ်သူတို့ရဲ့ပညာရေးအတွက်တော်တွင်းမှာပဲစာသင်နေရတယ်လို့ဥခွန်လကဆက်ပြောပါတယ
်ကျောင်းသားဦးရေကတော့300ကျော်400လောက်တော့ရှိမှချင်းတယ်ပညာရေးအတွက်ကတော့အခက်အခဲရှိတာပေါ့နော်စီပိုင်းဆိုင်ရာကသာခုဖြစ်တယ်လို့ပဲဒီမှာတေးထိုးပေးမှကျောင်းခန်းလေးတွေလုပ်ပေးမှဒီနေ့ကောင်ကတိတော့ကျွန်တော်တို့ဒီမှာကျူစားပေးမှစာတင်ပေးတယ်ဒီလတဲ့မှာသမဂ္ဂကရှိတယ်လေဒီနေ့စာတင်ရတဲ့အတွက်ပေါ့
ဒီစစ်ဆောင်တွေကိုကချင်လူစုအခြေပြုအဖွဲ့အစည်းတွေပါရာရေးအဖွဲ့အစည်းတွေကနေကူညီမှုတွေပေးဆောင်နေပါတယ်။တွန်းလာရေးမှာခက်ရှိနေတဲ့စစ်ဆောင်တွေရဲ့အခြေအနေကိုတော့ကချင်မျိုးရင်းမျိုးရေးဆောင်ရွက်သူတော်နံပူကအခုလိုပြောပါတယ်
။ဒီ February 3မှာကျမတို့ plan 18လောက်ပို့လိုက်တာအဲ့ဒါကိုမနေ့ကမှရောက်တယ်တဲ့။ဆဲလောက်ကြာသွားတာပေါ့။အမျိုးသမီးတွေကအဲ့မှာကိုဝန်ဆောင်တွေကတချို့ကမှကလေးမွေးရတဲ့။နေရာဒုက္ခရောက်တယ်အေးပြီးတော့ကလေးမွေးတဲ့ခါမှာကင်ဖို့ဒီလက်အိတ်တို့ဟိုချက်ချုပ်တဲ့အရာတို့ဘာလို့ဘာမှလည်းမရှိဘူးပေါ့နော်။အရင်ဒုက္ခရောက်တယ်
ကချင်ပြည်နယ်ထဲမှာအစိုးရတပ်မတော်နဲ့ကချင်လူမျိုးရေးတပ်မတော် KNA တို့ကြား2018နှစ်စံပိုင်းကစလို့စွန်ဘရာပွန်ဝိုင်းမွန်နဲ့တနိုင်းဒေတာတို့မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ထောင်နဲ့ချီတဲ့ဒေတာခံတွေစစ်ပြေးသောကတွေဖြစ်ထွက်ပြေးသိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွေမှာထိုးစစ်တွေတိုက်ပွဲတွေရပ်တန့်ဖို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကနေဒီကနေ့မှကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့အဖွဲ့ပြောခွင့်ရမတ်လွေးချယ်ရီကအခုလိုပြောပါတယ်။
ကျမတို့ကချင်ပြည်နယ်မှာလည်းဒီခေတ်ဒီရှမ်းမြောက်မှာလည်းဒီခေတ်ထပ်ပြီးတင်းချောင်နေရတဲ့ဒုက္ခတွေတွေကတော့အဖြစ်တစ်ခေတ်ဒီအမျိုးသမီးနဲ့ကလေးတွေပေါ့ပထမအဆုံးဒုက္ခရောက်တယ်ကလေးတွေဆိုလို့ရှိရင်ဒီဆမေးပွဲဖြစ်နေတဲ့ကာလနဲ့ဖြစ်နေတဲ့အတွက်ကြောင့်တို့တို့အတွက်လည်းအများကြီးအခက်အခဲရှိနေတယ်ဒီပိုက်ပွဲတွေထိုးစစ်တွေရပ်ဖို့ကျမတို့ကတောင်းဆိုရှင်တယ်
ဒါအပြင်စိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းချောင်နေကြရတဲ့ပြည်သူလူထုတွေကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးဖို့နဲ့အရေးပေါ်ကူညီတွေကိုဆောက်ပါပေးဖို့အစိမ့်ွေဓာတုပိဒပစ္စည်းတွေပါဝင်လက်နေကြီးလက်နေငယ်တွေနဲ့အရသားတွေရှိတဲ့နေရာတွေကိုပြစ်ခတ်နေမှုကိုရပ်တန့်ဖို့လူကူရေးချိုးပေါက်ကျူးလွန်နေမှုကိုရပ်တန့်ဖို့ကိုလည်းအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကြေညာချက်ထက်မှာတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကို line to meter 19 kHz 15453ည line to meter 25 kHz 11803ညနဲ့ line to meter 32 kHz 9335တို့ကနေပြီးတော့နားဆင်နိုင်ကြပါရစေရှင်။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထိတ်တန့်ကြောင်းတစ်ယောက်မှာလူစုလိုက်ပြုံလိုက်ကိုပြစ်ခတ်တပ်ဖြတ်ခဲ့မှုနဲ့အသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကြိုတင်ကျန်းစီတပ်ဖြတ်မှု18မှုနဲ့အာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံလိုက်ရတဲ့နီကိုလတ်စ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းပတ်ကလန်မြို့ကမချိုရီစတုံးမန်ဒေါကလတ်စ်တက်တန်းကြောင့်မှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့တာပါ။ကျောင်းသားအောင်သူဖြစ်တဲ့တနတ်သမားကကျောင်းဝင်းပြည်ပါမှာစတင်ပြစ်ခတ်ပြီးနောက်ပိုင်းမှာတော့ကျောင်းဝင်းနဲ့အထိဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနှောထွက်ပြေးဖို့ကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားခဲ့တာပါ။တောင်အာဖရိကသမ္မတအဖြစ်အာဖရိကအမျိုးသားကွန်ဂရက်စ် ANC ပါတီခေါင်းဆောင်ဆီရီရမာဖိုဆာကိုလွှတ်တော်ကဒီကနေ့ရွေးချယ်တင်မြှောက်ဖို့ရှင်းနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှ ANC ပါတီခေါင်းဆောင်ဖြစ်လာခဲ့တဲ့ရမာဖိုဆာအနေနဲ့အာဏာရပါတီခေါင်းဆောင်ဖြစ်တဲ့သမ္မတတာဝန်ယူသွားမှာပါ။နိုင်ငံရေးပြဿနာတွေကြုံခဲ့ရပြီးတဲ့နောက်မှာပဲသမ္မတဂျေကော့ဆူမှယာရုကချက်ချင်းနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲသမ္မတအဖြစ်ရွေးချယ်ရမှာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပနေတဲ့ဆောအီအိုလံပစ်အားကစားပြိုင်ပွဲမှာအမျိုးသမီးနှင်းလျှောစီးပြိုင်ပွဲအတွင်းအမေရိကန်ကမီခေလာရှီဖရင်ရှူဒစိတ်ဆုဆုကုသွားပါတယ်။နော်ဝေနိုင်ငံကရင်ဂေမိုဝင်ကေကို3.40စက္ကန့်နီးပါးနဲ့အနံ့ရရှိသွားခဲ့တာပါ။ဒါဆိုရင်တော့2014ဆိုချီအိုလံပစ်မှာနှင်းလျှောစီးရှူဒစိတ်ဆုကုခဲ့တဲ့အမေရိကန်အားကစားမဲ့ရှီဖရင်အတွက်တော့ဒုတိယမြောက်အိုလံပစ်ရှူဒစိတ်ဆုလည်းဖြစ်ပါတယ်။ဒီကနေ့ပေါ်စင်မှာပဲအီတလီနိုင်ငံကဖက်ဒရီကာဘရစ်နန်ကတော့တတိယဖြစ်နေရွှေကြေးစိတ်ဆုဆုကုခဲ့တာပါ။ပေါ်စင်တွေကိုတော့ဒီသတင်းပတ်ဆောင်းမှာပဲရွှေဆိုင်ထားခဲ့တာဖြစ်ပြီးဒီကနေ့မှပြန်လည်ကျင်းပခဲ့တာ
ပါ။ဂျာသာပရင်းနဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လုပ်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. from Washington.